ထောက်မှန်ရေးနဲ့ပို့ဆောင်ရေးညွှန်ကြားရေးမှုရုံးကနေပြီးတော့စာချုပ်ထွက်လာတယ်ရှင့်ဦးမင်းလင်ဦးအဲ့ဒါဘာစာချုပ်လဲရှင့
်စာချုပ်နှစ်ဆောင်ခင်ဗျခွန်တော်တေကျောင်းနေရာနဲ့ပထမတစ်ဆောင်ကတော့မြေယာစိုက်ပျိုးလုပ်ကင်ခွင်းနဲ့လွယ်ပြောင်းလက်ခံကတိစာချုပ်ဖြစ်တယ်နောက်တစ်ဆောင်ကတော့အန်စိုက်ပျိုးမှုသဘောတူစာချုပ်ဖြစ်တယ်အဲ့ဒီနှစ်ခုစလုံးကကျန်စိုက်တောင်သူတွေအနေနဲ့ထောက်ပံ့ရေးတက်တဲ့ကျန်စိုက်ပျိုးတက်တဲ့သဘောတူညီမှုယူပြီးတော့လုပ်မယ်ဆိုတဲ့ကတိခံဝင်ချက်တွေသတ်မှတ်ပြီးတော့ထုတ်ပြန်ထားတဲ့စာချုပ်နှစ်ဆောင်ဖြစ်တယ်လို့ကျွန်တော်သိရပါတယ်
အဲ့စာချုပ်ကိုဘယ်မှာသုံးဖို့လဲရှင
်ခုခင်းဖြစ်ပါနေတဲ့ကမလူတကြားဆက်ရဲ့မြေမွန်ရဲ့ငပြောတိုင်းကြီးရွာရဲ့ခနောင်းတိုင်းကြီးရွာရဲ့စတဲ့ကြီးရွာတွေကတောင်သူလေသမားတွေအနေနဲ့အခုမှုကင်းနေရင်ဆိုင်နေရတယ်တချို့လဲထောင်နံနေကြကုန်ပြီတချို့ကြတော့လေယုံစင်ယုံတဲ့လှုပ်ရတာနဲ့လူပအကျွေးတင်စိတ်ဓာတ်တွေခြုံခြုံကြဖြစ်နေတဲ့အချိန်မှာကဲမိမိလေယာကိုမိမိပြန်လှုပ်ခြင်းနဲ့ဆိုရင်တော့ဒီစာချုပ်နှစ်ဆောင်မှာလက်မှတ်ထိုးပါဆိုပြီးတော့စီစဉ်ထားတဲ့သဘောဖြစ်တယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆတယ်
။စာချုပ်မှာဘာတွေပါပါလဲရှင
့်။ညီယာစိုက်ပျိုးလုပ်ကင်ခွင့်လွှဲပြောင်းလက်ခံမှုကတိစာချုပ်အပိုက်တင်မှာကတော့စာချုပ်ပါစီညာကကြီးကနေတတ်လင်းကြီးဒီပါတယ်။စာချုပ်အပိုက်တင်ခဝီမှာယခုစိုက်ပျိုးလုပ်ကင်ခွင့်ပြုသောညီများမှာတပ်ပိုင်ညီများဖြစ်သည့်ဖြင့်၎င်းညီအများအားတဆင့်ပြန်လည်ရောင်းချခြင်းပေါင်နှံခြင်းတဆင့်ပြန်လည်လွှဲပြောင်းပေးအပ်ခြင်းနှင့်ပြန်လည်စည်းစားချထားခြင်းပြုလုပ်ခွင့်ရှိပါဆိုတဲ့ဥစ္စာကတပ်မတော်ပိုင်နှင့်နေမည်ဖြစ်ကြောင်းကိုမူလတောင်သူကလက်ခံတဲ့သဘောတည်းရောက်မှသာစိုက်ပျိုးလုပ်ကင်ခွင့်ရမယ်အခြေအနေမျိုးဖြစ်တဲ့စာချုပ်ဖြစ်တဲ့စိုက်ချင်တာကိုလည်းစိုက်လို့မရဘူး
မြေယာစိုက်ပျိုးလုပ်ပိုင်ခွင့်ကိုလွှဲပြောင်းပေးတယ်ဆိုတာဒီစစ်တပ်ပိုင်နဲ့မြေကိုလယ်သမားတွေကိုသူကလွှဲပြောင်းပေးတယ်အဲ့လိုသဘောမျိုးနဲ့
လွှဲပြောင်းပေးတာအပိုင်မဟုတ်ဘူးအပိုင်စလိမ်မှာကြတော့ကျန်စိုက်ပျိုးလုပ်ကန်ခွင့်ဟာတစ်နှစ်လျင်တစ်ချိန်စာချုပ်ချုပ်ဆိုဆောင်ရွက်သွားပြီဆိုတာပါပြီလေမှတော့မှချပြေသောမြေနေရာတွင်သာစိုက်ပျိုးရမည်ဆိုတာပါတယ်အပိုင်ခွဲညမှာကြတော့စိုက်ပျိုးလုပ်ကန်ခွင့်မြေယာချထားပေးမှုနဲ့ပတ်သက်၍လျှောက်ထားသူတောင်သူများအားမဲစနစ်ဖြင့်သာချထားပေးမည်
အဲ့ဒါဆိုတော့လယ်သမားတိုင်းကစိုက်ခွင့်မရပြန်ဘူ
းသူပေးနေတာပေးမယ်မပေးခြင်းနဲ့လူမပေးဘူးဖြစ်မယ်နောက်ပြီးတော့အဲ့ဒီမှာအဆောက်အဦတွေစောက်ပိုင်ခွင့်မရှိဘူးယာယီတဲတိုးပြီးတော့လုတ်ကင်ခွင့်မရှိတယ်ဒါကတော့ဤသူလွတ်တော်တို့ဘာတို့ကမေးလာလို့ရှိရင်အောက်ခြေမှာအာမူလတောင်သူတွေကိုလေယာဉ်ကြီးလွှဲပြောင်းလုတ်ကင်ခွင့်ပြန်လည်ချထားပေးပါပြီဆိုပြီးတော့သူတို့ဖြေမယ်သို့တော်လည်းပဲဒီစာချုပ်ကိုတော့သူကတင်ပြမှာမဟုတ်ဘူးဒီစာချုပ်အရာဆိုလို့ရှိရင်တောင်သူလေသမားတွေအနေနဲ့ချင်းငွေတွေဘာတွေလူတွေမိပညာအကူပညာလူတွေဆိုရင်တော့မှကြားစက်ရုံကိုတင်ပြပြီးစက်ရုံကတဆင့်ချပေးတဲ့ချင်းငွေပဲသူတို့ရရှိမှာဖြစ်တယ်အဲ့တော့လွတ်လပ်တဲ့တောင်သူလေသမားလည်းမဖြစ်နိုင်ဘူးတီးစားချထားတဲ့တောင်သူလေသမားထက်စင်းနေတဲ့ကံကြွေးချစနစ်လိုမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်တပ်မတော်ကမြေရှင်ပရိသတ်စနစ်ကိုပြန်ပြီးတော့အသက်သွေးနေပြီလို့ကျွန်တော်တို့ကဒီစာချုပ်ပါအချက်တွေကိုကြည့်ပြီးတော့ပြောနိုင်တာဖြစ်တယ
်။နောက်စာချုပ်တစ်ခုကရောရှင်ဦးမင်းလင်ဘာတွေ
အဲ့ဒီမှာလေတုံကြီးတူဆောင်ပါမယ်
။အချင်းရော
အဲ့ဒီမှာကျန်စိုက်ပျိုးမှုသဘောတူစာချုပ်ပေါ့နော်။ကျန်ဝဲအဓိကထားပြီးစိုက်ရမယ်။အခြားသီးနှံတွေစိုက်လို့မရဘူး။စိုက်တဲ့အခါကျလို့ရှိရင်လေမြေက80ကိုကျန်လုံးဝစိုက်ရမယ်။ကျန်တဲ့30ရာခိုင်နှုန်းကမြေနာစနစ်နဲ့မြေဩဇာအတွက်အထောက်အကူပြုတဲ့သီးနှံတွေစိုက်ရမယ်ဆိုတာဒီပါတယ်။ကျန်စိုက်ပျိုးတဲ့လုပ်ကင်ခွင့်မဖြစ်ထွန်းရင်တစ်နှစ်လျင်တစ်ချိန်စာချုပ်ချုပ်ဆိုဆောင်ရွက်သွားမည်။ကျန်သီးနှံဖြစ်ထွန်းမှာကဒေသရာသီဥတုအချင်းကြီးရလမိုင်းပြည်နံအဖြစ်နောက်တစ်နှစ်ပြည်နံပေါ်ချင်းသည့်ထမှန်စိုက်ပျိုးခွင့်ပြုမည်ဖြစ်ပါသည်။
အဲ့တော့ဒီစာချုပ်နှစ်ဆောင်ကိုထောက်ရှုခြင်းအဖြစ်လယ်သမားတွေဘဝဘယ်လိုဖြစ်သွားမလဲရှင
့်။လယ်သမားတွေဘဝကမူလအခုလက်ရှိမူလပိုင်ရှင်အဖြစ်ကနေပြီးတော့လေကျွန်းဖြစ်ရောက်သွားတော့မဲ့အခြေမျိုးဖြစ်တယ်။လေယာဉ်မြေမှာလောက်ကန်စားခွင့်ရှိတယ်။လေယာဉ်မြေပိုင်ဆိုင်ခွင့်မရှိဘူး။ရောင်းချပိုင်ခွင့်မရှိဘူး။ကျွန်တော်တို့2012ခုနှစ်မှာပြဋ္ဌာန်းတဲ့လေယာဉ်မြေဥပဒေအရဆိုလို့ရှိရင်မူလတောင်သူလေသမားတွေကမိမိရဲ့လေယာဉ်မြေကိုအမွေဆက်ခံခွင့်ပြုနိုင်တယ်၊တဆင်လွှဲပြောင်းနိုင်တယ်၊ပေါင်နှံနိုင်တယ်။အဲ့ဒီအခွင့်အရေးတွေရှိတယ်။သို့တော်လည်းပဲအခုစာချုပ်ကိုလက်မှတ်ထိုးလိုက်ပြီဆိုတာနဲ့မူလတောင်သူတွေကငကူကဖြစ်နေတဲ့အခွင့်အရေးတွေအကုန်လုံးစွန့်လွတ်ပြီးသားဖြစ်တဲ့သဘောမျိုးအနေနဲ့တက်ရောက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါကြောင့်တောင်သူလေသမားတွေအနေနဲ့အခုလိုစိတ်ပန်းလူပန်းချွတ်ချုံကြပြီးတော့ ညှော်ကူးစရာမရှိတဲ့အချိန်မှာမဖြစ်မနေနောက်ဆုံးဒါကိုလက်မှတ်ထိုးရမယ့်အချိန်ဖြစ်နေပြီ။ရွေးချယ်စရာမရှိပဲဒီလမ်းကိုဝယ်လိုက်ရမယ်ဆိုတဲ့ပုံစံမျိုးကိုတမတော်ကစနစ်တကျအကောင့်ထဲပေါ်စီမံဆောင်ရွက်ထားရဲဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်။
ကျေးဇူးတင်ပါဦးမင်းလွင်ဦးရှင်။